မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်ပြည်နယ်ကြောက်တော်မင်းပြားမြို့နယ်တွေတက်မှာမနေ့တုန်းကရောဒီကနေ့မှပါတိုက်ပွဲပြင်းထန်ထန်ဖြစ်ပွားနေပါတယ်ဒီတိုက်ပွဲတွေအတွင်းမှာအရက်သားထိခိုက်ဒဏ်ရာရမှုတွေလည်းရှိနေတယ်လို့ဒေသပင်စစ်ဆောင်ရေးအတွက်လည်းပို့ပြီးတော့တိုးလာနေတဲ့အကြောင်းဗီဒီယိုမြန်မာပိုင်းဒေသကိုနိုင်ကိုင်ကထိန်းသိမ်းပို့ထားပါရဲ့ရှင်
။ဟုတ်ကဲ့ပါ။ချင်းမြင့်နယ်ဆက်ပလောင်ဝမြို့နယ်နဲ့ရခိုင်ပြည်နယ်ကြောက်တော်မင်းပြားမြို့နယ်ဘက်မှာဒီကနေ့နဲ့မနေ့တုန်းကမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်ခဲ့တယ်လို့ပေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
။ဒီနေ့ဒီဖေဖော်ဝါရီလဒီ7ရက်နေ့မှာဒီပလောင်ဝမြို့နယ်မင်းဆောင်ကစားထိုင်မှာရှိတဲ့ဒီလက်နက်ကြီးစခန်းမှာတော့ဒီ9ရက်မြောက်နေ့အဖြစ်တိုက်ပွဲတွေကတော့နှစ်ဖက်အကြမ်းလာပစ်ခတ်မှုတွေဆက်ပြီးတော့ဖြစ်နေတာပေါ့။ကိုရင်းနေမနေ့7ရက်40ကနေပြီးတော့မနေ့3ရက်လောက်ထိပေါ့နော်အဲ့ဒီမှာဂျဲလီရဲ့နစီနဲ့နေပြီးတော့အပြင်းထန်လာပြီးတော့ထိုးစစ်ဆင်တိုက်ခတ်ခဲ့တာရှိတယ်။မနေ့ကဒီသဒ္ဒကမြောက်နေ့မှာလည်းပဲဒီဒနေလုံးပြီးတော့ဟိုနှစ်ဖက်အကြမ်းလာထိုးစစ်တွေကတော့ရှိနေခဲ့တာပေါ့။မနေ့ကကျောက်တော်မြို့နယ်ကင်းမရွာအနီးမှာလည်းပဲကျွန်တော်တို့ရဲ့တပ်ဖွဲ့တွေကိုမြန်မာစစ်တပ်ကနေပြီးတော့ဒီမနေ့7ရက်9မိနစ်ကနေနေ့လယ်7ရက်9မိနစ်ထိပေါ့နော်အဲ့ဒီမှာတစ်ချိန်ဒီရဟယင်နဲ့လာဖြစ်တာပေါ့ရဟယင်နဲ့ပြီးနေဒီမြန်မာရေတပ်စစ်တပ်ဘုတ်နှစ်ပြီပေါ့နော်အဲ့ဒီရေရင်နှစ်ပြီပေါ့ကနေလက်နော်ကြီးပြစ်ကူတွေနဲ့လာရောက်ပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တာလည်းရှိတယ်ကလကန်မြို့တွင်းကနေပြီးတော့အဲ့ဒီရေတပ်တန်ဖိုးတွေကိုကျွန်တော်တို့ဖက်ကလည်းပဲဒီရော့ကက်တွေနဲ့နေပြီးတော့တည်တောင်းတောင်းပြစ်ခတ်မှုတွေတော့ရှိတယ်ကြာနေရာကတော့ဒီမင်းပြားမျိုးနယ်ဒလူဆောင်ရွာအနီးမှာရှိတဲ့ကျွန်တော်တို့ရဲ့တပ်ဖွဲ့တွေကိုမစစ်တပ်ဘက်ကနေအင်အားအလုံးရင်းနဲ့တာဝန်ရောက်တိုက်ခိုက်လာတဲ့တပ်သားမျိုးလို့ဟိုတိုက်ခိုက်ဖြစ်တာရှိတယ်။ဟိုအဲ့ဒီမှာရန်သူဘက်ကထိခိုက်ကြဆုံးမှုတွေတော့ရှိတယ်။အမှကျွန်တော်တို့ဘက်ကလည်းဒဏ်ရာရသူတချို့တော့ရှိတယ
်။အနောက်ပိုင်းတိုင်းစစ်သည်နာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစုံဦးကတော့ပလောဝါနဲ့ကြောက်တော်မျိုးနယ်ဘက်မှာတိုက်ပွဲဖြစ်ပွားကြောင်းပြောပါတယ်။
အခုတော့ဆက်ပြနေရပါတော့ဒီကဆက်ဆက်ပါတော့နောက်ပြီးတော့မှပြည့်တဲ့အတွက်ကြောင့်မလို့ညပြီးတော့မှပြည့်ခတ်တာတော့ရှိနောက်ဆုံးဆိုတော့သူပြည့်ဖို့ပြချနေတော့ဖြစ်နေ
ဒီခိုင်းပြင်းနဲ့ကြောက်တော်မြို့နယ်အတွင်းဒီနေ့မနေ့ကရတန်မြစ်ဘက်ကနေပြေကံမှုကြောင့်မြောက်တောင်ကျေးရွာကညိုသမီးတူအနီးနားရွာတွေဖြစ်တဲ့တောင်ပွေရွာတိတ်ကမွတ်စလင်ကလေးငယ်3ဦးဓာချူရွာကရွာသားတူစုစုပေါင်း5ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့မြောက်တောင်ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်လှစိန်ကပြောပါတယ်
မင်းလေးနိုင်လာတော့ဒီကျွန်တော်တို့ရောပေါ့လေးပြီးတယ်ကျွန်တော်တို့ဒီကလေးတွေနေတယ်ကျောက်တော့ပြလာတယ်ပြလာပြီးတော့တည်တည်နေရှိတာကျွန်တော်တို့ရောပေါ့လေးပြီးတယ်ပြလာမင်းစီမကြီးတော့ပြင်ဆင်လာတယ်ပြင်ဆင်လာပြီးတော့ကျွန်တော်တို့ရောဖိတ်ပေါ့ဟိုဒီဒီကြီးနဲ့အီဇီဒီနဲ့ဆက်ပေါ့လေးပြီးတယ်ခဏမတယောက်ဒီတင်းအားဒိမ်မှာပေါ့တိုင်းမှာဒီလက်နက်ကြီးတီးပြီးတော့စာပူလာဒီဒီကလေးတွေကဒီအောင်းမှာပြင်ကပေါ့ပြီးကြားလာတာတော့ကိုစီကိုဦးတော့နေကြတယ်ကျွန်တော်တို့စီမှာကောဒီလိုမှာဒီလူလက်ကြတော့တရုတ်ပြည်ကြတယ်ဗျာကြတော့ဒီအခုကြီးတရားတော့သိမသိဘူးဆောင်မပြောခင်ခေါ်တယ်ကျွန်တော်တို့ရောင်းနေတော့ဝင်တစ်ဖက်တကယ်ကျဲမတခုပြည်တယ်မြို့နယ်တရုတ်နေလေးတိုင်းကတော့တော့ဆင်းတော့တယ်တရုတ်ပြည်မှာအင်းနဲ့တောင်ပြည်ဦးသူတိမှာပါလူစီနဲ့စူးပေါင်းဆိုရင်9000ရန်တော့တရုတ်ရက်တိတရုတ်အင်းအီဒီမြို့နယ်မှာတရုတ်ဆဲတောင်ပြည်ကြီးရတယ်ပေါ့ကျွန်တော်တို့ကျေးဇူးမကျော်လို့ဘလို့ပြည်ပြည်တယ်လို့ကျွန်တော်လည်းမသိဘူ
းမြောက်ပောင်ရွာရဲ့တစ်ဖက်ကန်တောင်ပူရွာစစ်ထဲမှာဒီမဲ့ဘိုင်းကလက်နက်ကြီးကြားရောက်ပောက်ကွဲတာမှာအသက်15နှစ်အောက်မွတ်စလင်ကလေး3ဦးထိခိုက်ဒဏ်ရာရသွားသလိုတခုကတော့အသက်အန္တရာယ်ဆုံးရင်ရတဲ့အခြေအနေမှာရှိနေပါတယ်ဒေသခံတွေကတော့တိုက်ပွဲမရှိဘဲတပ်မတော်ရေတပ်ကပစ်ခတ်နေတယ်လို့ပြောဆိုနေတယ်လို့အနောက်ဘက်တိုင်းစစ်ကဏ္ဍချုပ်တပ်မတော်ပြောခွင့်ရဘူမူကြီးဝင်းစုံဦးကတော့ကလတန်မြစ်ကြောင်းတစ်လျှောက်တိုက်ပွဲဖြစ်နေတယ်လို့ပြောပါတယ
်အဲ့ကမှလည်းတိုက်ပွဲတော့ဖြစ်နေတာတော့ရှိတယ်ကျွန်တော်ကမှန်လားပြည့်စုံလားကျွန်တော်တားနေပြီအဲ့ဒီကလတန်မြစ်ကြောင်းတစ်လျှောက်မှာတိုက်ပွဲဖြစ်နေတာမှန်တယ်ဒါပဲပြောလို့ရ
ဒီအပိုင်းတွင်ရတိတ်တော်မြို့နယ်ထဲမှာဖြစ်ကမှုတွေကြောင့်ရွာပေါင်း30ကရွာသားဥယျာဉ်2000ခန့်ဟာဗုဒ္ဓတော်မြို့နယ်တေကံခွတ်ဆုံရွာဘက်ကိုစစ်ဘေးတိမ်းရှောင်နေရတယ်လို့ခွတ်ဆုံရွာလူမှုကူညီရေးဘွဲ့ဝင်မှတ်ခင်စိုးအေးကပြောပါတယ
်ဟာသူကလည်းညံ့ရနေပါလေလက်နက်ကြီးပုံတွေကောက်ကောက်လို့ဒီတော့ဒီကုန်းချောင်းကမင်းကရက်ကုန်တိုင်းအိုးဖောက်ဒီရမ်းနိုင်ခုနကတော့ဒီလိုအတိတ်ကဘူးကဲမင်းကတော့ဒီလိုရှိနေချင်းနေစင်းမရှိတဲ့တွေကရာထဲမှာနေတယ်စင်းမရှိတဲ့တွေကပုံကြီးကမှနေစားတော့လည်းရာထဲကလူတွေကကိုရင်တည်းရ
ရတိတော်မြို့နယ်ဘက်မှာတိလဆန်းကစပြီးတော့မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲပြင်းထန်လာတာကြောင့်ခွတ်ဆုံရွာပြင်ရတိတော်မြို့ပေါ်နဲ့စီဒီပြင်ကျေးရွာဘက်ကိုစစ်ကြောင်များပြားရောက်ရှိနေပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တနစ်တာတိုက်ပွဲဖြစ်စဉ်တွင်စစ်ကြောင်ဥယျာဉ်3600ကျော်တိုးပွားနေလာပြီးဖြစ်ပါတယ်ခင်ဗျာ